အင်တာနက်ပေါ်မှာပြန့်နှံ့ခဲ့တဲ့သတင်းတစ်ခုကနေမန္တလေးမြို့မှာရေုပ်တသက်ဖြစ်ခဲ့ပြီးတဲ့နောက်ရဲကလူစုခွဲခဲ့ရပါတယ်82လမ်းနဲ့28လမ်းတောက်မှာရှိတဲ့လက်ဖက်ရည်ဆိုင်တစ်ခုနဲ့ပတ်သက်နေတဲ့အတိမပြုတ်နိုင်သေးတဲ့သတင်းတစ်ခုကြောင့်အဲ့ဒီဝင်းကျင်မှာတကောင်ကျော်ချင်းလူတွေစုဝေးရောက်ရှိလာပြီးတော့မတိမငိမ့်ဖြစ်ခဲ့တာဖြစ်ပါတယ်ရဲကတော့ပြဿနာမဖြစ်အောင်လုံခြုံရေးယူထားရတယ်လို့ VOA မြန်မာပိုင်းကပြောပါတယ်အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမြတ်မွန်ကပြောပြမှာပါရှင်
မန္တလေးမြို့80နဲ့82လမ်း26နဲ့28လမ်းဝင်းကျင်မှာအင်္ဂါနေ့တကောင်ကျော်ချိန်မှာလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတစ်ခုဖြစ်ပွားခဲ့တာပါတစ်ဖက်နဲ့တစ်ဖက်အုတ်ခဲတွေနဲ့ပြစ်ပေါက်မှုတွေရှိခဲ့တာကိုအဲ့နားမှာရှိနေတဲ့ဒီပဋိပက္ခကြိုတင်ကာကွယ်တားဆီးရေးအဖွဲ့ကကိုသိအောင်မြင်က VOA မြန်မာပိုင်းကိုခုလိုပြောပြခဲ့ပါတယ
်82လမ်းဘက်ကဘလီဘက်ကနေလှမ်းပြစ်နေတယ်ဒီဘက်ကလည်းပမာတွေကလည်းပြန်ပြစ်တယ်ပေါ့သူပြစ်ကိုပြစ်ပြစ်နေတယ်တစ်ဖက်နဲ့တော့အုတ်ခဲတွေနဲ့လမ်းပြစ်တော့ဂဲတွေနဲ့လလန်းမီတော့လမ်းပြစ်နေကြတာပဲကျွန်တော်တို့ကလည်းခလန်းလန်းနေလမ်းကြည့်နေရတယ်မှာ
ဒီလိုအခြေအနေမျိုးတွေစတင်ဖြစ်ခဲ့တာဟာအင်တာနက်ပေါ်မှာအင်္ဂါနေ့တုန်းကထွက်ပေါ်လာခဲ့တဲ့သတင်းတစ်ခုကြောင့်ဖြစ်တယ်လို့ကိုသိအောင်မြင်ကပြောပြပါတယ
် Facebook စာမျက်နှာမှာဒီ28လမ်းပေါ့နော်28လမ်းနဲ့82လမ်းတောင်းမှရှိတယ်လက်ဖက်ရည်ဆိုင်ပေါ့ဆန်လက်ဖက်ရည်ဆိုင်ကနေဟိုမွတ်စလင်မျိုးသားနှစ်ဦးကဗမာအမျိုးသမီးကိုမရေကျင်းလိုက်တယ်ဆိုရက်အတန်ပေါ့နော်ဒါ Facebook စာမျက်နှာမှာတက်လာတယ်ဒါဟုတ်လားမဟုတ်လားကျွန်တော်လည်းတီးကြမသိဘူးတကယ်အဖြစ်မှန်လားကောရဟာလားဆိုတာလည်းကျွန်တော်တိကျတော့မသိဘူးအဲ့ပုံမှာတဖြည်းနဲ့ဒီနေ့လူတွေစုလာပြီးဒီညနေမှာသတိပကအသွင်ဆောင်တာပဲအဲသက်ဆိုင်ရာရဲတွေလာပြီးမှလည်းအခုမိုးချုပ်လာတော့တဖြည်းဖြည်းနဲ့ပူပူရှုပ်သေးလာဘောပွဲပြီးတဲ့အချိန်မှာပူရှုပ်သေးလာပြီးတော့ထိမရသိမရအနေထားဖြစ်နေရခင်ဗျာအခုအနေထားတော့ညတနားခွဲကြော်ရတဲ့ဆိုရင်ထိမရသိမရဖြစ်နေတယ်အခုသက်ဆိုင်ရာရဲတွေကလည်းဒီပေါ်လူစုခွဲဖို့လိုက်ပြီးတော့လူတွေလိုက်တယ်မြစ်တာရက်ခံနေပါဗျာပြီးတော့နောက်တစ်ခုကဒီမှာလည်းတန်ကားတွေလည်းရှိပါတယ်တန်ကားတွေလည်းဝိုင်းပြီးထိမ့်ပေးနေပါတယ်
မင်းကလေးတယောက်အာဓမ္မပြုကျင့်ခံရလို့အမှုဖွင့်နေဆိုတဲ့သင့်သတင်းကနေပြီးတော့အခုလိုမျိုးပဋိပက္ခဖြစ်ခဲ့တာမို့ဒီအဖြစ်အပျက်တကယ်ဖြစ်ခဲ့သလားဆိုတာကိုဒီလက်ဖက်ရည်ဆိုင်ရှိနေတဲ့မန္တလေးအမှတ်၈ရဲစခန်းကိုမေးကြည့်တဲ့အခါမှာတာဝန်မှုက VOA ကိုအခုလိုဖြေခဲ့ပါတယ
်အဲ့ဒါတော့ကျွန်တော်တို့စခန်းမှာဖွင့်လာတော့မဟုတ်ဘူးသူတို့ပြင်မနာလို့ဒီအင်တာနက်ထဲမှာတော့ကြားရတာပေါ့သိရတာပေါ့လေပေါ်ပြထားတာပြင်မနာမှာဖွင့်နေတာပေါ့နော်
အဲ့တော့အမှုဖွင့်နေဆိုတာတကယ်ဖွင့်ထားတဲ့အမှုလားရှင
်အဲ့ဒါပြင်မနာကိုမေးကြည့်မှသိမယ်ပြင်းမနာလို့ပဲကျွန်တော်တို့သိရတယ်ဒီအင်တာနက်တို့ Facebook ဆိုတာတော့တော်တော်ကြည်ကြည်ပြင်းပြတော့ဘူးရင်းရှိနေတယ်အဲဒီတင်ထားတာသိရတယ်
။အော်သိရတယ်ဆိုတာက
ပွင့်ပွင့်ဆိုတာတော့ပြင်းမနာကိုပဲမြည်ပြီးမှကျွန်တော်တို့သိ
တယ်။ဟုတ်ကဲ့ပါရှင်။
ဟုတ်ကဲ့ဟုတ်ကဲ့။ဟုတ်က
ဲ့အဲ့တော့အဲ့ဒီအခုလ
ောကဖွင့်လာတာမဟုတ်တဲ့တော့မသိရတာ။ဟုတ်ကဲ့
အဲ့တော့အခုလောလောဆယ်မှာတော့အခြေအနေနောက်ဆုံးအခြေအနေကဟိုဘယ်လိုအခြေအနေလို့ပြောလို့ရပါလဲ
။နောက်ဆုံးအခြေအနေတော့သူတွေတော့ဘာမှမဖြစ်ပါဘူး။ဘာမှသူတွေတန်ရလဲသူတွေဘာမှရတာလဲ။ဒါမှအေးစီစီပဲလောဆယ်ရတော့ကျွန်တော်တို့ဦးရင်းပေါ့ဟိုလုံညုံရေးဆိုင်ပဲယူထားတဲ့အနေထားပေါ့ပြဿနာမဖြစ်အောင်ခါတိုင်းလူပဲကျွန်တော်လှည့်ခင်းနေသွားတယ်လာတယ်ဒီအနေထားပဲရှိတယ
်။ဘာလို့ဆိုအခုဟို80 82လမ်းဝင်းကျင်မှာဟိုဘက်ဒီဘက်အဲ့လိုခဲတွေနဲ့ပေါက်နေကြတယ်ဆိုပြီးတော့အဲ့ဒီ
အဲ့ဒါကျတော့ကျွန်တော်တို့ပြောလို့မရဘူးကျွန်တော်ကအထိုင်ရဆိုတော့ကျွန်တော်အဲ့ဒါတွေမပြောနိုင်ဘူး။ဟုတ
်ပြီ
ပြောလို့မရဘူးကျွန်တော်လည်းအဲ့နေရာမှာမရောက်တဲ့အတွက်ကျွန်တော်ပြောလို့မရဘူးအဲ့ဒါတွေကျတော့ကိုကလည်းကျွန်တော်တို့သတင်းပူတာပါညာမရှိဘူးအဲ့ဒီကိစ္စတွေအသေးစိတ်ကြတော့မရှိဘူး
။အခုလောလောဆယ်ဒီလုံညုံရေးတာဝန်ကတော့ရဲပဲယူထားတယ်ပေါ့စစ်တပ်ကရောလာတာမျိုးရှိပါလားရှင်။
အဲ့ဒါတော့မကြားမိဘူးမပါဘူးခင်ဗျာကျွန်တော်တို့ရဲလောက်ပဲပေါ့နော်အဓိကတော့
ဒီဗုဒ္ဓဟူးနေ့မနေ့အစောပိုင်းမှာဖြစ်ခဲ့တဲ့မန္တလေးမြို့အခြေအနေတွေဟာမနေ့နှစ်နာရီကျော်လောက်မှာတော့ပြန်လည်တည်ငြိမ်သွားတယ်လို့မြို့ခံတွေကပြောပါတယ်ဒါပေမဲ့26လမ်းတလျှောက်ဈေးကြိုနာရီစဉ်နဲ့82လမ်းတလျှောက်လုံးကဒီလမ်းဘေးမှာရပ်ထားတဲ့ကားတော်များများရဲ့မှန်တွေရိုက်ခွဲခံထားရတာမြင်ရတယ်လို့လည်းမျက်မြင်တယောက်က VOA ကိုပြောပြပါတယ်ရှင်